ယူကရိန်းကရုရှားရဲ့စစ်ကိုမြန်နိုင်မြအမြန်ဆုံးဆုံးသတ်ဖို့အစဉ်သစ်ရှိပြီးအမေရိကန်သမ္မတထရမ့်ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုအောက်မှာငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်အလုပ်လုပ်လိုပါတယ်လို့သမ္မတဗိုလ်ဒီမာဆယ်ရန်စကီကအင်္ဂါနေ့မှာပြောလိုက်ပါတယ်။တောက်ကြနေတဲ့ကအမေရိကန်သမ္မတထရမ့်နဲ့အစင်မပြေဖြစ်ခဲ့တာကိုစိတ်ကောင်းဖြစ်မိပါကြောင်းလဲဆယ်ရန်စကီကပြောပါတယ်။ယူကရိန်းရဲ့မြေရှားတပ်တူကိုရေရှည်ထုတ်လုပ်ပိုင်ခွင့်အမေရိကန်ကိုပေးတဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့သူအစင်သစ်ဖြစ်မြဲဖြစ်နေပါတယ်လို့လဲဆယ်ရန်စကီကပြောလိုက်ပါတယ်။ဒီပတိပကကိုအဆုံးသတ်တာဟာရုရှားအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယူကရိန်းနဲ့အမေရိကန်အတွက်လည်းအကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ဒုတိယသမ္မတ JD Vance က VOA ကိုအင်္ဂါနေ့ကပြောပါတယ်။နှစ်ပေါင်း340စစ်မတိုက်ဖူးခြားတဲ့တိုက်ပွဲတွေကစစ်သား2000ချထားတာတဲ့ဒီလိုသဘောတူညီချက်ကယူကရိန်းကိုပို့ပြီးလုံခြုံရေးအမှတ်ခံချက်ပေးပါတယ်လို့ Fox News ကျောင်းမြစ်တန်ကြားကတနင်္လာနေ့မှာထုတ်လွှင့်တဲ့အင်တာဗျူးမှာ Vance ကပြောပါတယ်။ပထမဆင့်ကတော့ဖန်ထားတဲ့အကျဉ်းသားတွေလွတ်ကြပြီးဝင်းရေးပြမှာချက်ချက်ပြည့်ရဖို့ဖြစ်တယ်လို့ Zelensky ကဆိုပါတယ်။